ကွာတော်မှာရှိတဲ့ဆိုးရွားတွေအနေနဲ့ကိုယ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာတွေ့ရှိတဲ့ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကာကွယ်ကြဖို့အတွက်အစဉ်အဆက်ပြင်ထားဖို့ကိုကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။အချိန်ထဲမှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေအချိန်ရော့ချလာတာကြောင့်ဒီရောဂါနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့တုံ့ပြန်မှုတွေကိုလည်းကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကချီးကျူးလိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ406ယောက်ရှိပြီးတော့သေဆုံးသူ52ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ကူးစက်ခံရသူအလုံးနီးပါးဟာဟူပေပြည်နယ်ကဖြစ်ပြီးတော့သေဆုံးသူတွေအကုန်လုံးကတော့ဟူပေပြည်နယ်ကဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့တုံ့ပြန်မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလမ်းကြောင်းပြောင်းလာပြီးနောက်ထပ်လူသိမ်းပေါင်းများစွာကူးစက်ခံရမယ့်အန္တရာယ်ကနေကာကွယ်နိုင်လိုက်တာမျိုးလည်းဖြစ်နိုင်တယ်လို့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နဲ့ WHO ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုဦးဆောင်သူ Bruce Alward ကပြောပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေအပါအဝင်နိုင်ငံ30ကျော်ပြန့်နှံ့လာနေတာကြောင့်နိုင်ငံအသီးသီးကစိုးရိမ်နေနေလဲယောဂါဖြစ်ပွားတဲ့သူတွေနဲ့အဲ့လူနဲ့ထိတွေ့ဆက်ဆံမှုရှိတဲ့သူတွေကိုအများဆုံးရှာဖွေဖော်ထုတ်ပြီးတော့နောက်ထပ်ကူးစက်ပြန့်နှံ့မှုမရှိအောင်ဒီလူတွေကိုထိန်းချုပ်ဖို့စဉ်းစားတင်ကြောင်းသူကပြောပါတယ်။ဒါပြင်စိုးရိမ်နေတဲ့မိမိရဲ့နိုင်ငံသားတွေကိုလက်ကိုမကျခဏဆေးဖို့တိုက်တွန်းတင်တယ်လို့လည်းသူကဆက်ပြောပါတယ်။အခုချိန်ထိတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းဟာ8100ကျော်ရှိပြီးတော့သေဆုံးသူဟာ2962ယောက်ရှိပါတယ်ခင်ဗျာ။